င်္ဂလာပါဒီကနေ့မှလေ့လာရမယ့်စာအုပ်လေးကတော့စာရေးသူ Jason Fried နဲ့ David Hanemaya Hansen တို့ရေးသားထားတဲ့ Rework ဆိုတဲ့စာအုပ်လေးရဲ့နှစ်ချက်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်စီးပွားရေးလုပ်ငန်းတစ်ခုအတွက်လိုအပ်တဲ့ငွေကြေးအရင်းအနှီးရှာဖွေဖို့ဆိုတာမလွယ်ပါဘူးစီးပွားရေးဆိုတာမျိုးကကိုယ်ချက်ရင်ချက်သလောက်အရင်းအနှီးများသွားတတ်ပါတယ်ဒါကြောင့်အမြတ်ရမရမသေးကြသေးခင်မှာလုပ်ငန်းကိုအကြီးကြီးဆောက်လုပ်တာမျိုးဟာယူမရကြပါရယ်လုပ်ငန်းကိုမလိုအပ်ပဲချက်ကားလိုက်ရင်အကျွေးတင်တာတွေရှယ်ယာဝင်မဲ့သူရှောက်ဖွေရတာတွေဖြစ်လာပါလိမ့်မယ်ဒါပေမဲ့ကိုယ့်လုပ်ငန်းမှာရှယ်ယာဝင်သူတွေများလာရင်လုပ်ငန်းနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုကိုယ့်ပသာကိုလွတ်လွတ်လပ်လပ်ဆုံးဖြတ်လို့မရနိုင်တော့ပါဘူးဒါကြောင့်သူများစီကရှယ်ယာခေါ်တဲ့အလုပ်ကိုဘယ်လို့မှမတက်တာတဲ့နောက်ဆုံးအခြေအနေမှာလုပ်ပါလို့ဒီစာအုပ်ရဲ့စာရေးသူတွေကတိုက်တွန်းထားပါတယ်ကုမ္ပဏီကြီးတွေဟာ business plan လို့ခေါ်တဲ့စီးပွားရေးစီမံကိန်းတွေချမှတ်ရတာကိုသဘောကျကြပြီးပြိုင်ဘက်တွေကိုလေ့လာသုံးသပ်တာယင်းနည်းမြုပ်နှံသူတွေကိုရှာဖွေတာတွေကိုအသေးအတန်ပြုလုပ်လေ့ရှိကြပါတယ်။ဒါပေမဲ့37 signals လို့ခေါ်တဲ့ software company ငယ်လေးကတော့ budget လည်းမတုံ၊ကြော်ညာလည်းတိတ်မထက်၊ဝန်ထမ်းလည်းတိတ်မတုံပဲအမျက်တွေအများကြီးရအောင်စွမ်းဆောင်နိုင်ခဲ့ဥပါတယ်။ဒီကုမ္ပဏီဟာပြိုင်ဘက်တွေထက်ထုတ်ကုန်အမျိုးအစားပိုနေပေမဲ့အမြတ်ကတော့ပိုများခဲ့ပါတယ်။ကုမ္ပဏီတစ်ခုလုံးမှာဝန်ထမ်း60တောင်မပြည့်ပေမဲ့လည်းနှစ်စဉ်အမြတ်အစွန်းကတော့ဒေါ်လာဘီလီယံနဲ့ချီပါတယ်။ဒါတွေကမယုံနိုင်စရာကောင်းပေမဲ့အတုရမဟုတ်တဲ့တကယ်တဲ့အစ်မမ37 sickness ကိုအခုအချိန်မှာတော့ base camp လို့လူသိများနေပြီဖြစ်ပြီးချီကာဂိုမြို့အခြေဆိုင်ပုဂ္ဂလိကအင်တာနက်ကုမ္ပဏီတစ်ခုဖြစ်လာပါပြီ။သူတို့ကုမ္ပဏီစတဲ့လေပတ်တုန်းက customer receipt ကနေပတ်စံယူဖို့ billing system တောင်မရှိသေးပေမဲ့နောက်ပိုင်းမှာတော့သူတို့ရဲ့ကုမ္ပဏီဟာကမ္ဘာပေါ်မှာဝန်ထမ်းနည်းနည်းနဲ့ဟိဟိရောက်လုပ်နိုင်တဲ့ကုမ္ပဏီတစ်ခုအဖြစ်ထင်ရှားလာခဲ့ပြီးအကျိုးအမြတ်လည်းအများကြီးရရှိခဲ့ကြပါတယ်။သူတို့ဟာတင်းငယ်တဲ့အသေးအဖွဲစူးစိမှုနဲ့ပဲရိုးရှင်းထိရောက်ပြီးအသုံးပြုသူတန်းတဲ့ချီရဲ့ software တွေကိုထုတ်လုပ်နိုင်ခဲ့ကြတာပါ။ကုမ္ပဏီရဲ့တန်ဖိုးဟာလည်းဒေါ်လာဘီလီယံရာပေါင်းများစွာအထိအမြင့်ဆုံးရောက်ခဲ့ပါတယ်။37 sickness ဟာအကြောင်းအချက်တော်များမှာတခြားကုမ္ပဏီတွေနဲ့ကွဲထွက်နေတဲ့ကုမ္ပဏီတစ်ခုပါဥပမာအဖြစ်သူ့ရဲ့စီးပွားရေးတသက်နာမှာကုမ္ပဏီကြီးထွားခြင်းကိုညှင်းဆန်တာအစည်းအဝေးတွေကိုညှင်းဆန်တာ rider book အဖွဲ့တွေကိုညှင်းဆန်တာမျိုးတွေပါဝင်ပါတယ်ကုမ္ပဏီဝန်ထမ်းတွေဟာကမ္ဘာတိုက်ကြီးနှစ်တိုက်ကမတူညီတဲ့မြို့ပေါင်း32မြို့မှာဖျက်ကျက်နေထိုင်ကြသူတွေဖြစ်ပြီးအင်ကိုပဲရုံးဖြစ်တဲ့သဘောထားက online ကနေဆက်သွယ်ပြောဆိုရင်းလုပ်ကင်သွားကြတာဖြစ်ပါတယ်ဒါပေမဲ့လူတိုင်းအံ့အားသင့်လောက်အောင်ပဲစီးပွားပြက်ကက်နှစ်ခုဈေးကွက်ပောက်ကွဲမှုတစ်ခုနဲ့စီးပွားရေးပုံစံရွေလျားပြောင်းလဲမှုပေါင်းများစွာကိုကြက်ကြက်ခံဖြတ်တန်းရင်အကျိုးအမြတ်ရှိတဲ့ကုမ္ပဏီတစ်ခုဖြစ်ဆက်လက်ရည်တည်နိုင်ခဲ့တာကိုတွေ့ရပါတယ်။ဒီလောက်သေးငယ်တဲ့ကုမ္ပဏီလေးတစ်ခုကဘလို့လုပ်ပြီးဒီအဆင့်ထိအောင်မြင်မှုရနေရလဲ။သူတို့ကဘလို့စီးပွားရေးလဲပတ်မှုပုံစံတွေကိုအသုံးပြုပြီးအောင်မြင်မှုရခဲ့တာလဲ။အစရှိတဲ့မိကုန်တွေကိုဒီနေ့လေ့လာရမယ့် rework စာအုပ်မှာလေ့လာဖတ်ရှုကြရမှာဖြစ်ပါတယ်။ဒီစာအုပ်ကို37 Sickness Company ရဲ့ Founders တွေဖြစ်ကြတဲ့ Jason Fried နဲ့ David Hanemaya Hansen တို့ရေးသားခဲ့ကြတာပါသူတို့ရဲ့ 37 Sickness Company ဟာကမ္ဘာပေါ်မှာအထူးရောက်ဆုံးအကျဉ်းလက်ဆုံး Software Company ဖြစ်ထင်ရှားကျော်ကြားခဲ့ပြီးသုံးလို့လဲလွယ်ဒီဇိုင်းလဲလာကောင်းလဲကောင်းတဲ့ Software တွေဖြစ်အောင်ဖြည်းဖြည်းမှန်မှန်နဲ့ထုတ်လုပ်နိုင်ခဲ့တဲ့ Company တစ်ခုဖြစ်ပါတယ်ဒီစာအုပ်ကိုဖန်တီးခြင်းရဲ့အဓိကရွယ်ချက်ကတော့စီးပွားရေးမှာminimalism လို့ခေါ်တဲ့လိုအပ်ချက်အနည်းဆုံးနဲ့လောက်ကင်တက်တဲ့စိတ်သက်ကိုသဘောပေါက်နားလည်စေဖို့ဖြစ်ပါတယ်။ဒီစာအုပ်ဟာဖတ်ရှုရတာလွယ်ကူရိုးရှင်းသလိုသဘာဝကျပြီးလက်တွေ့အသုံးချနိုင်တာကြောင့်တမယိုးကျစီမံခန့်ခွဲမှုအစာအုပ်ပေါင်းများစွာတွေကနေဖောက်ထွက်လာခဲ့တဲ့စာအုပ်တုပ်ဖြစ်ပါတယ်။ဒီစာအုပ်ကိုထုတ်ဝေပြီးချိန်မှာနာမည်ကျော် American စာရေးဆရာကတ်တီစီယာကကျမဒီစာအုပ်ကိုဖတ်နေတော့မျက်ရည်မကျအောင်မနှဲထိတ်ရတယ်။ဒီစာအုပ်ထဲကစာမျက်နှာတွေကိုလည်းအိမ်နေရာမှာကတ်ထားတယ်လို့ပြောခဲ့ပါတယ်။စာရေးဆရာ Penelope Trump ကလည်းဒီစာအုပ်ဖတ်ရတာစာရေးသူတွေနဲ့မျက်နှာချင်းဆိုင်ပြီးကော်ဖီတောက်နေရတယ်လို့ပဲလို့မှတ်ချက်ပေးခဲ့ပါတယ်။နာမည်ကျော်ရင်းနှီးမြှုပ်နှံသူတစ်ဦးဖြစ်တဲ့ Jessica Livingston ကလည်းဒီစာအုပ်ဟာစီးပွားရေးစားလုပ်မဲ့သူတွေအတွက်မဖတ်မဖြစ်တဲ့စာအုပ်ဖြစ်တယ်လို့အလုပ်လုပ်နေတဲ့လူတိုင်းအတွက်လည်းအသုံးဝင်မဲ့စာအုပ်တုပ်ပါပဲလို့ပြောကြားခဲ့တာကိုတွေ့ရပါတယ်။စာရေးသူတွေကဒီစာအုပ်မှာကိုယ့်လုပ်ငန်းရဲ့မလိုအပ်တဲ့နေရာတွေမှာအကျဉ်းယုံပြီးတကယ်အရေးကြီးတဲ့ခိုးပင်မအချက်တွေကိုဒါတေချာဂရုစိုက်ရင်အရင်းအနှီးနည်းနည်းနဲ့အောင်မြင်မှုရနိုင်ကြောင်းကိုစာရေးသူတွေကဖော်ပြထားပါတယ်။ကိုယ့်လုပ်ငန်းရဲ့ခိုးတွေအဆင်သင့်ဖြစ်ပြီဆိုတာနဲ့ဈေးကွက်ကိုမိတ်ဆက်ဖို့နဲ့အရာအားလုံးစင်းလုံးချော perfect ဖြစ်တဲ့အချိန်ကိုထိုင်ဆောင်မနေဖို့လဲစာရေးသူတွေကတိုက်တွန်းထားပါတယ်။ rework ဆောင်ရဲ့အနှစ်ချုပ်မတ်စုကိုတော့အောက်ပါအတိုင်းအခန်း၄ခန်းခွဲခြားဖော်ပြတော့မှာဖြစ်ပါတယ်။ပထမခန်းအကျဉ်းယုံစီးပွားရေးနည်းဗျူဟာဒုတိယခန်းအကျဉ်းယုံမာကတ်တင်တတိယခန်းအကျဉ်းယုံဈေးကွက်နေရာယူခြင်းနဲ့စတုထခန်းအကျဉ်းယုံလုပ်ငန်းခွင်ရင်ကျေးမှုတို့ပဲဖြစ်ပါတယ်။အခန်း၁အကျဉ်းယုံစီးပွားရေးနည်းဗျူဟာဒီခန်းမှာတော့37 sickness ရဲ့ဝန်ထမ်းနဲ့အရင်းအနှီးနဲ့ကုမ္ပဏီတစ်ခုကိုအကျဉ်းယုံတိစောက်ထားပုံကိုဖော်ပြတော့မှာဖြစ်ပါတယ်။37 sickness ကုမ္ပဏီဟာ1999ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးဒီစောက်ထွက်ရှိလာတဲ့2010ခုနှစ်မှာဆိုရင်ဝန်ထမ်း16ယောက်ပဲရှိပါတယ်။တမန်အဖြစ်လုပ်ငန်းငယ်တွေဟာယင်းနှိမ့်မြုံနံသူတွေကိုဆွဲဆောင်ဖို့အတွက်အလုပ်တွေကိုချဲ့ထွင်ပြတတ်ကြပေမဲ့37 sickness ကတော့ကုမ္ပဏီချဲ့ထွင်မှုကိုအကန့်အသတ်နဲ့ထိန်းချုပ်ထားခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ကုမ္ပဏီကြီးလာရင်လူတွေပိုများလာမယ်၊အစည်းအဝေးတွေများလာမယ်၊အလုပ်လုပ်ရတာပိုရှုပ်ထွေးလာမယ်လို့သူတို့ကယုံကြည်ထားကြလို့ပါ။တနည်းအားဖြင့်သူတို့ကုမ္ပဏီကစကားနည်းနည်းပြောပြီးအလုပ်များများလုပ်တဲ့ကုမ္ပဏီလို့ပြောရမှာဖြစ်ပါတယ်။ဒီစာအုပ်ရဲ့စာရေးသူလည်းဖြစ်37 sickness ရဲ့တီထောင်သူလည်းဖြစ်တဲ့ Jason Fry က37 sickness ကိုဖြည်းဖြည်းမှန်မှန်နဲ့စနစ်တကျတိုးတက်လာဖို့ပဲကျွန်တော်မျှော်လင့်ပါတယ်။ကုမ္ပဏီအရွယ်အစားကြီးထွားဖို့ပဲအာရုံစိုက်ပြီးလုပ်ငန်းချဲ့ထွင်နေရမျိုးကိုကျွန်တော်မလိုလားပါဘူးလို့အင်တာဗျူးတစ်ခုမှာပြောကြားခဲ့ဘူးတာတွေ့ရပါတယ်။စာရေးသူတွေရဲ့အမြင်အရကုမ္ပဏီကြီးလာလေလေစီးပွားရေးနည်းဗျူဟာကိုအပြောင်းလဲလုပ်ဖို့ခက်ခဲလေလေဖြစ်တယ်လို့သိရပါတယ်။အပြောင်းလဲတွေဖြစ်ဖို့အချိန်နဲ့ငွေပိုကုန်လေလေကုမ္ပဏီပြိုလဲနိုင်ခြင်းကလည်းပိုများလေလေပါပဲလုပ်ငန်းတစ်ခုအောင်မြင်လာချိန်မှာလုပ်ငန်းရဲ့အနာဂတ်ကိုခန့်မှန်းနိုင်ဖို့နဲ့တည်ငြိမ်တဲ့အောင်မြင်မှုရဖို့အတွက်ဖိအားဝင်လာတယ်အဲ့ဒီအချိန်မှာခေါင်းဆောင်တွေဟာစွန့်စားမှုတွေကိုတိတ်မလုပ်ရဲတော့ပဲရှေးရိုးဆွဲဆန်လာတယ်အဲ့ဒီလိုရှေးရိုးဆွဲဆန်လာတဲ့အမျှအပြောင်းလဲလုပ်ဖို့တဖြည်းဖြည်းခက်ခဲလာတတ်တယ်လို့စာရေးသူတွေကဆိုပါတယ်ဒါကြောင့်လဲစာရေးသူတွေက37 sickness ကိုကုမ္ပဏီငယ်တစ်ခုပုံစံမျိုးဖြစ်အောင်ထိန်းထားခဲ့တာဖြစ်ပါတယ်။ကုမ္ပဏီရွယ်စားသေးငယ်ခြင်းရဲ့အားသာချက်တွေကတော့အလုပ်တွေကိုမြန်မြန်ဆန်လုပ်နိုင်တာရဲ့အပြောင်းလဲတွေကိုလှင်မြန်လုပ်နိုင်တာရဲ့ပါပဲ။လူကြီးတွေပြောလို့ရှိတဲ့သေးတဲ့လှေကမြန်မြန်ကွေ့နိုင်တယ်ဆိုတဲ့စကားအတိုင်းပဲအရွယ်စားသေးငယ်တဲ့ကုမ္ပဏီတွေဟာပြဿနာတစ်ခုခုပေါ်လာရင်မြန်မြန်ဆန်ညှိနှိုင်းဖြေရှင်းနိုင်ပါတယ်။ဒီစာအုပ်ထုတ်ဝေချိန်မှာ37 sickness ဟာဝန်ထမ်း16ယောက်ပဲရှိပေမဲ့သူတို့ထုတ်လုပ်ထားတဲ့ contact management software နဲ့ customer relationship software တွေကိုထောင်တောင်းချီတဲ့စီးပွားရေးလုပ်ငန်းတွေကအသုံးပြုနေကြပါပြီ။သူတို့ရဲ့အသိပညာဖြန့်ဝေရေး platform တစ်ခုမှာလည်းနေ့စဉ်ဝင်ရောက်အသုံးပြုသူ5သိန်းကျော်ရှိပြီးအဲ့ဒီ platform မှာနေ့စဉ်ပို့နေတဲ့ message ပေါင်းတန်းရာနဲ့ချီရှိပါတယ်။internet company ဆိုတာဝန်ထမ်းတွေအများကြီးခေါ်ပြီးပတ်စံတွေအများကြီးတုံးရတယ်ဆိုတော့ယုံကြည်မှုအဟောင်းကို37 sickness ရဲ့အောင်မြင်မှုကရိုက်ချိုးလိုက်တယ်လို့ပြောရမှာပါပဲလုပ်ငန်းရှင်တွေအမေးခံရလေးရှိတာကခမားကုမ္ပဏီဘလောက်ကြီးလဲဝန်ထမ်းဘလောက်ရှိလဲဆိုတော့မေးခွန်းမှာပုံမှန်အဖြစ်ကုမ္ပဏီကြီးလေးလေးဝန်ထမ်းများလေးလေးချီးကျူးခံရလေးပါပဲဒါပေမဲ့37 sickness ကတော့ခြေလှမ်းဖြည်းဖြည်းချင်းလှမ်းတဲ့ slow pace company ပုံစံမျိုးနဲ့လဲပတ်ခဲ့ပြီဝန်ထမ်းအစ်စ်ခေါ်ဖို့အရန်ကိုစီစစ်ချွေတာပါတယ်ဝန်ထမ်းအစ်စ်မခေါ်ရင်ဘာဖြစ်မလဲဝန်ထမ်းခေါ်မဲ့အစား software တစ်ခုခုတုံးလိုက်တာမျိုးရောလုံးလို့မရဘူးလားဆိုတဲ့မိကုန်းတွေကိုသူတို့ကိုသူတို့အမြဲမေးပါတယ် 37 sickness ဟာဝန်ထမ်းတယောက်ယောက်အလုပ်ထွက်သွားရင်လေအဲ့ဒီနေရာကိုချက်ချင်းအစားမထိုးပါဘူးဒီလူမရှိပဲဆက်လုပ်လို့ရနိုင်မရနိုင်စောင့်ကြည့်ပြီးတကယ်ကိုအဆင်မပြေတော့မှသာလူအစ်စ်ခေါ်ပါတယ်ဒါကြောင့်လေနှစ်ပေါင်းများစွာကြာပြီးတဲ့အထိသူတို့ဝန်ထမ်းဥယျာဉ်ကနည်းနည်းပဲရှိနေရပါနောက်တစ်ချက်ကတော့ငွေရင်းနှီးပါစွန့်ဦးတီထွင်လုပ်ငန်းလုပ်သူတွေအတွက်အဓိကအခက်အခဲကအရင်းနှီးမလုံလောက်ခြင်းဖြစ်ပါတယ်ဒါကြောင့်စွန့်ဦးတီထွင်သူတွေဟာပြင်ပကယင်းနှီးမြုပ်နှံသူတွေရဲ့ငွေကိုတုံးကြရတာများပါတယ်ဒါပေမဲ့37 sickness ရဲ့တီထောင်သူတွေကတော့အပြင်ကရှယ်ယာရှင်တွေကိုခေါ်ပြီးယင်းနှီးမြုပ်နှံမှုထပ်တိုးချဲ့ခြင်းကိုအမြဲရှောင်ရှားပါတယ်ပြင်ပကယင်းနှီးမြုပ်နှံမှုတွေကိုလက်ခံလိုက်တဲ့အတွက်ကုမ္ပဏီကိုအပြင်လူတွေဝင်ဆွတ်ဖတ်မှာကိုလည်းသူတို့မကြိုက်ကြပါဘူးပြီးတော့အကျွေးဆက်ဖို့စိတ်ဖိစီးနေရတဲ့အတွက်ကိုယ်အိမ်မက်တွေကိုလွတ်လွတ်လပ်လပ်အကောင့်ထဲမဖော်နိုင်မှာကိုသူတို့စိုးရိမ်ကြပါတယ်ဒါကြောင့်သူတို့ကုမ္ပဏီကိုယင်းနှိမ့်မြုပ်နှံမှုအ ਨੇ ဆုံးနဲ့အောင်မြင်မှုရအောင်စ조사ခဲ့ကြတာပါစီးပွားရေးလုပ်ငန်းတစ်ခုစတင်ဖို့အတွက်အဆင်မြင့်တဲ့နည်းဗျူဟာတွေလှုပ်ထုံးလှုပ်နည်းတွေဖြစ်စည်းကိရိယာတွေလိုအပ်တယ်ဆိုတာမှတ်မိမဲ့အဲ့ဒီအရာတွေကိုကြီးပဲအလွန်အကျွံအာရုံစိုက်နေဖို့လည်းမလိုအပ်ပါဘူးဥမာဖြင့်စန္ဒယာတီးတဲ့အခါဈေးကြီးတဲ့စန္ဒယာဝယ်တိုင်းအကောင်းဆုံးဖျော်ဖြေမှုဖြစ်မယ်လို့တတိကျမပြောနိုင်သလိုပါပဲ တကယ်လို့ကိုကစန္ဒယာတီကျွမ်းကျင်မယ်ဆိုရင်တာမန်စန္ဒယာအဟောင်းနဲ့တီးလဲနားထောင်လို့ကောင်းတဲ့ဂီတသံထွက်ပေါ်လာနိုင်ပါတယ်အမေရိကန်မှာဆိုရင်လည်းသတင်း website အလုံးရဲ့ကြည့်ရှုမှု9ရာခိုင်နှုန်းကို Drudge Report လို့ခေါ်တဲ့ site ကရရှိထားပါတယ်ဒါပေမဲ့အန်ဩစရာကောင်းတာကအဲ့ဒီ website တစ်ခုလုံးဟာတီထောင်သူဖြစ်တဲ့ Matt Drudge တယောက်ထဲနဲ့အပြည့်အဝလဲပတ်နေတဲ့အချက်ပါပဲဒီ website ဟာ1990ပြည့်လုံနှစ်တွေတုန်းကလို့ရှင်းလင်းတဲ့အပြင်ဆင်မျိုးနဲ့ဖြစ်ပြီး slide show တွေ၊မူရင်း content တွေလည်းတခုမှမရှိပါဘူး။ဒါပေမဲ့အဲ့လိုရိုးရှင်းတဲ့ website ကိုဝင်ရောက်ကြည့်ရှုမှုနှုန်းက Facebook နဲ့ Twitter တို့ထက်ပိုမြင့်မားတဲ့အခြေအနေတောင်ရှိခဲ့ပူပါတယ်။ TV show ထုတ်လုပ်သူတွေ၊ radio ကြေညာသူတွေနဲ့သတင်းတောက်တွေကလည်းဒီ website ဟာသတင်းအသစ်တွေရယူဖို့အကောင်းဆုံးနေရာတစ်ခုဖြစ်တယ်လို့ရှုမြင်ကြတာကိုတွေ့ရပါတယ်။ Drudge Report ကိုအောင်မြင်မှုရအောင်ပြုလုပ်ပေးတဲ့အရာကMatrach ရဲ့သတင်းနဲ့ပတ်သက်တဲ့ကြွမ်းကျင်မှုနဲ့ဆူးရှတဲ့အမြင်တွေဖြစ်ပါတယ်။ဒီ website ရဲ့အောင်မြင်မှုမှာအရင်းအမြစ်သုံးစွဲနိုင်စွမ်းကအဓိကမဟုတ်ပါဘူး။ဈေးကွက်ရှင်ပြိုင်နိုင်စွမ်းရဲ့အဓိကအချက်ကကိုလုံနေတဲ့အရာရဲ့တန်ဖိုးရှိမှုသာဖြစ်တာကြောင့်တခြားအရင်းအမြစ်တွေကိုနည်းနည်းပဲသုံးပြီးအောင်မြင်မှုရအောင်ပြုလုပ်နိုင်စွမ်းရှိပါရဲ့လို့စာရေးသူတွေကသုံးသပ်ဖော်ပြထားပါတယ်။အရင်းအမြစ်နည်းနည်းနဲ့ကိုလုပ်ငန်းကိုအောင်မြင်မှုရအောင်ဘယ်လိုကြိုးစားနိုင်မလဲဆိုတာကိုတော့နောက်လာမယ့်ခန်းမှာဆက်လက်ဖော်ပြတော့မှာဖြစ်ပါတယ်။အခန်း2အချင်းယုံမားကတိန်37 sickness ဟာပြင်ပရင်းနှီးမြှုပ်နှံမှုတွေကိုတက်နိုင်တဲ့လောက်ရှောင်ရှားတယ်ဆိုတဲ့အကြောင်းရှေ့ခန်းမှာဖော်ပြခဲ့ပြီးပါပြီ။ဒါကြောင့်သူတို့ကမားကတိန်ပိုင်းမှာလည်းကုန်ကျစရိတ်အနည်းဆုံးဖြစ်အောင်ဂရုစိုက်ပါတယ်။တခြားကုမ္ပဏီများစုကသူတို့ရဲ့ထုတ်ကုန်တွေလူသိများဖို့ကြော်ညာကအများကြီးသုံးကြပေမဲ့37 sickness ကတော့ထုတ်ကုန်တစ်ခုအတွက်သတင်းစာရှင်းလင်းပွဲလောက်ပဲအကျဉ်းယုံပြီးလုပ်လို့ရှိပါတယ်။ကြော်ညာကအတွက်အများကြီးရင်းနှီးမြှုပ်နှံတာကိုအရင်းအမြစ်ဖြုန်းတိမှုတစ်ခုလို့သူတို့ကရှုမြင်ကြတာပါ။ဒီနေ့လိုသတင်းအချက်အလက်တွေပောက်ကွဲနေတဲ့ခေတ်မှာကိုယ်ကုန်ပစ္စည်းအကြောင်းလူတွေကိုအတင်းသွားပြောနေလို့လည်းအကျိုးသိမ့်မရှိပါဘူး။မားကတ်တင်းသမားတွေကိုယ်တိုင်ကလည်းကျွန်တော်တို့ဟာကြော်ညာကားတွေရဲ့ထက်ဝက်လောက်ကိုဖြုံးတိမိလေးရှိပါတယ်။ဒါပေမဲ့အဲ့ဒီထက်ဝက်လောက်ကဘယ်ဟာတွေမှန်းလဲကျွန်တော်တို့မသိပါဘူးလို့ဝန်ခံထားကြတာကိုတွေ့ရပါတယ်။ဒါဆိုရင် 37 sickness ကကြော်ညာမပါဘဲ customers တွေကိုဘယ်လိုဆွဲဆောင်ခဲ့ကြတာလဲ။တကယ်တော့ 37 sickness ကိုလူသိများခြင်းလျှော့ဝှက်ချက်ကအသိပညာနဲ့အတွေးမြင်တွေကိုမချွေးမချန်မျှဝေပေးခြင်းပဲဖြစ်ပါတယ်။1999ခုနှစ်ကလေးကစပြီး 37 sickness ဟာသူတို့ရဲ့ blog ကနေကုမ္ပဏီတစ်ခုကိုဘယ်လိုတည်ထောင်ရမလဲစီးပွားရေးကိုဘယ်လိုတိုးတက်အောင်လုပ်ရမလဲအစားရှိတဲ့အသိပညာတွေကို online မှာမျှဝေပေးနေကြတာပါပုံမှန်အားဖြင့်ကုမ္ပဏီအမှုဆောင်တွေကသူတို့ရဲ့စီးပွားရေးနည်းပြဟာတွေကိုမျှဝေပေးလို့မရှိပါဘူးဒါပေမဲ့ 37 sickness ကတော့ design ပိုင်းအတွေ့အခေါ်ပိုင်းစီးပွားရေးပိုင်း software ပိုင်းစတာတွေကိုမချွင်းမချန်မျှဝေဖို့ဝန်မလေးကြပါဘူးဒီလိုမျှဝေတဲ့အတွက်ကြောင့်သူတို့ရဲ့ blog ကပြီးခဲ့တဲ့10နှစ်အတွင်းမှာတစ်နေ့ကိုလူတသိန်းကျော်ပုံမှန်ကြည့်ရှုမှုရှိတဲ့ blog တစ်ခုဖြစ်ခဲ့ပါတယ်။ဒီဖောက်တယ်တွေကနေ့စဉ်သတင်းအသစ်ဘာတွေတင်လဲဆိုတာဝင်ကြည့်ဖို့လဲစိတ်အားထက်သန်နေတတ်ကြပါတယ်။တခြားကုမ္ပဏီတွေက promotion တွေလုပ်ပြီးဖောက်တယ်တွေကိုဆွဲဆောင်ကြပေမဲ့ 37 sickness ကတော့သူတို့ရဲ့တစ္ဆာရှိဖောက်တယ်တွေကိုအသိပညာတွေမျှဝေရင်းနဲ့ဆွဲဆောင်ခဲ့တာဖြစ်ပါတယ်။ဒါကမျက်စိနဲ့မမြင်ရတဲ့ marketing နည်းပြဟာတစ်ခုပါပဲ။ကုမ္ပဏီ brand ကလူတွေရဲ့ပါဇက်ဖြားမှာအပြောများလာတာနဲ့အမျှလူတွေရဲ့နှလုံးသားမှာလည်းနေရာတစ်ခုရလာခဲ့ပါတယ်။ online မှာဈေးဝယ်မယ်ဆိုရင် Amazon ကိုပထမဆုံးသတိရတတ်ကြသလို TV series တွေကြည့်ကြည့်ရင်လည်း Netflix ကိုပြေးမြင့်မိတတ်ကြပါတယ်။အလားတူပဲ 37 sickness ကလည်းအလားအလာရှိတဲ့ဖောက်သည်တွေကိုသူတို့ထုတ်ကုန်ကိုပြေးမြင့်လာအောင်အရေးအသွေးမြင့် content တွေမျှဝေနေ marketing လုပ်ခဲ့တာဖြစ်ပါတယ်။ပထမဆုံး blog အောင်မြင်ပြီးနောက်ပိုင်းမှာလည်း 37 sickness ဟာthe distance လို့ခေါ်တဲ့ website တစ်ခုကိုထပ်တည်ထောင်ခဲ့ပါတယ်။အဲ့ဒီ website မှာတော့တည်ထောင်မှုတက်တန်း25နှစ်အထက်ရှိတဲ့ကုမ္ပဏီတွေအကြောင်းရေးသားထားပြီးစောင်းပါတိုင်းဟာလည်းစက်လုံးရေ2500အနည်းဆုံးရှိပါတယ်။ဒီ website ဟာစုံဦးတည်ထွင်လုပ်ငန်းရှင်ပေါင်းများစွာကိုဆွဲဆောင်နိုင်ခဲ့ပြီးစာရေးသူတူဖြစ်တဲ့ Jason Fried ကိုယ်တိုင်လည်းသူ့ရဲ့စီးပွားရေးလုပ်ငန်းစတင်တည်ထောင်ခဲ့ပုံကိုပါဝင်ရေးသားခဲ့ပါတယ်။ဒါကြောင့်ကိုယ်အားပေးထောက်ခံတဲ့ပရိသတ်ရဖို့အတွက် blog တွေ၊ magazine တွေ၊ social media တွေမှာစကားပြောပါ၊စာရေးပါ၊ video တွေဖန်တီးပါ။ကိုကသာတန်ဖိုးရှိတဲ့အရာတွေကိုမျှဝေပေးနေရင်တဖြည်းဖြည်းနဲ့ကိုယ့်လုပ်ငန်းအတွက်တစ္ဆာရှိတဲ့ဖောက်သည်တွေရလာပါလိမ့်မယ်လို့ Jason ကအကြံပေးထားပါတယ်။အခန်း3အကျဉ်းယုံဈေးကွက်နေရာယူခြင်း ဈေးကွက်ထဲမှာအပြိုင်ဆိုင်နေရာလူကြပြီဆိုရင်မာကတ်တင်တစ်ခုတည်းသာမကကိုထုတ်ကုန်ရဲ့လှုပ်ဆောင်ချက်ဟာလည်းအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်လာပါတယ်။တမယိုကျဈေးကွက်မှာဆိုရင်တော့ကုမ္ပဏီတိုင်းကကိုထုတ်ကုန်ကိုပိုကောင်းအောင်လှုပ်ဆောင်ချက်တွေပိုများအောင်ပိုအသုံးဝင်အောင်လုပ်ပြီးပြန်ဆိုင်လေးရှိကြပါတယ်။ဥပမာအဖြစ်ပြိုင်ဘက်ကုမ္ပဏီရဲ့ထုတ်ကုန်ကလှုပ်ဆောင်ချက်၈မျိုးရှိတယ်ဆိုရင်ကိုပစ္စည်းကိုလှုပ်ဆောင်ချက်၁၀မျိုးရှိအောင်လုပ်မယ်။သူများကထုတ်ကုန်အမျိုး၂၀ထုတ်ရင်ကိုကထုတ်ကုန်အမျိုး၃၀ထုတ်မယ်။စသဖြင့်ပြိုင်ဆိုင်တာမျိုးတွေပါ။ဒါပေမဲ့ဒီကုမ္ပဏီတွေဟာအချိန်တွေငွေတွေအများကြီးသုံးပြီးအကျိုးမရှိတဲ့ပြိုင်ဆိုင်မှုတွေလုပ်နေကြတာဖြစ်တယ်လို့စာရေးသူတွေကယူဆပါတယ်။37 sickness ကတော့ဒီအယူဆနဲ့ပြောင်းပြန်ဖြစ်သူတို့ရဲ့ထုတ်ကုန် software တွေကိုသူများတွေထက်ပိုတအောင်မလုပ်ဘဲသူများတွေထက် short လုပ်ဖို့ပဲအမြဲစဉ်းစားပါတယ်။သူတို့ကရှုပ်ထွေးတဲ့ထုတ်ကုန်ထက်ရှင်းရှင်းလင်းလင်းဖြစ်တဲ့ထုတ်ကုန်ကိုပိုသဘောကျပါတယ်။ဒါကြောင့်ရှုပ်ရက်ခန့်ရဲ့ software ပြင်ဆင်တွေမလိုအပ်တဲ့ animation လှုပ်ရှားမှုတွေကိုသူတို့ software တွေမှာထည့်သွင်းလို့မရှိကြပါဘူး။ဒီလိုလုပ်လိုက်တဲ့အတွက်စောတကတက်မှုအချို့ကိုခံခဲ့ရပေမဲ့စာရေးသူတွေကတော့တစ္ဆာရှိတဲ့ customer အချို့ကိုသာထိမ့်သိမ်းခဲ့ပြီးစကားကြီးပဲပြောနေတဲ့ customer တွေကိုတော့လက်လွတ်ခံခဲ့ပါတယ်။ဒါဟာသူတို့ကုမ္ပဏီရဲ့ထူးခြားတဲ့လုပ်ထုံးလုပ်နည်းတစ်ခုပါပဲ။ customer service ဆိုတာကတော်တော်လေးရှုပ်ထွေးတဲ့အလုပ်တစ်ခုပါ။တကယ်လို့ customer တွေပြောသမျှကိုနားကမ်းသူတယောက်လိုမကြားကြအောင်စောင့်နေမယ်ဆိုရင် customer တွေအကုန်လုံးကိုဆုံးရှုံးရပါလိမ့်မယ်။တကယ်လို့ customer တွေတောင်းဆိုသမျှ yes လို့ခေါင်းငိတ်ပြီးလိုက်လုပ်ပေးနေမယ်ဆိုရင်လေနောက်ဆုံးမှာကုမ္ပဏီပဲဒုက္ခရောက်ရပါလိမ့်မယ်။ဒါကြောင့်ဘယ်အချိန်မှ yes လို့ပြောပြီးဘယ်အချိန်မှ no လို့ပြောရမယ်ဆိုတာကိုသဘောပေါက်နားလည်ဖို့လိုပါတယ်။စာရေးသူတွေကတော့ customer တချို့အတွက်ကိုထုတ်ကုန်ကိုအပြောင်းလဲလိုက်လုပ်ပေးနေခြင်းဟာမကောင်းတဲ့စီးပွားရေးလဲပတ်မှုပုံစံတစ်ခုဖြစ်တယ်လို့ဆိုထားပါတယ်။ဒါကြောင့်လည်းတခြားကုမ္ပဏီတွေကဝယ်သူအမြဲမှန်တယ်ဆိုတဲ့ဆောင်းပုတ်ကိုလက်ကင်ထားကြပေမဲ့37 sickness ကတော့စားသုံးသူတိုင်းကိုစိတ်ကျေနပ်အောင်လိုက်လုပ်ပေးနေဖို့မလိုဘူးလို့ခံယူထားခြင်းဖြစ်ပါတယ်။သူတို့ကစားသုံးသူတွေရဲ့တောင်းဆိုချက်အများစုကို no လို့ညင်ခဲ့ကြပြီးသူတို့ခံယူချက်အတိုင်းပဲသူတို့ရှောက်လန်းပါတယ်။တကယ်လို့ customer တိုင်းကိုစိတ်ကျေနပ်အောင်လုပ်ပေးနေမယ်ဆိုရင်မူလ area တွေကနေတွေးဖယ်သွားနိုင်ပါတယ်။တကယ်လို့ customer အသက်တွေရဲ့တောင်းဆိုမှုတွေကိုဖြည့်ဆည်းပေးနိုင်အောင်ကြိုးစားမယ်ဆိုရင် customer အဟောင်းတွေကိုယ့်စီကနေထွက်သွားနိုင်ပါတယ်။ customer အဟောင်းတွေထွက်သွားပြီဆိုတာနဲ့ငွေကုန်ကြေးကျအများကြီးသုံးပြီးအပြောင်းလဲတွေလုပ်ရတော့မှာပါ။ဒါကြောင့် 37 sickness ဟာ customer အသက်တွေရဖို့ဦးစားမပေးပဲရှင်ရင်းဆွဲ customer တွေနဲ့ရှင်ရင်းဆွဲထုတ်ကုန်တွေအသားကျရေးကိုသာဦးစားပေးကြတာဖြစ်ပါတယ်။တကယ်တမ်းမှလည်းစားသုံးသူကိုအလိုမလိုက်ပေမဲ့ 37 sickness ကတော့အောင်မြင်နေသေးပါပဲ။သူတို့ကသူတို့ဘက်ကအမှားကြောင့်စိတ်အလိုမကျတဲ့ customer တွေကိုတော့လေးလေးစားစားနဲ့ရေရိုသသာရှင်းပြတောင်းပန်ဖို့ဝန်မလေးကြပါဘူး။သူတို့ရဲ့ထုတ်ကုန်တွေကိုတယောက်ချင်းရောအသင်းအဖွဲ့လိုက်ပါအားပေးကြတဲ့ဖောက်တယ်တွေအများကြီးပါပဲ။ 37 sickness တာမကပါဘူး။တခြား company တွေထဲမှာလည်းဒီလိုအချင်းယုံနည်းပြဟာမျိုးနဲ့ဈေးကွက်ကိုထိုးဖောက်နေရာယူသွားတဲ့လုပ်ငန်းတွေအများကြီးရှိပါတယ်။ဥပမာအဖြစ် American ရဲ့ ING Bank ကိုကြည့်ပါ။ ING ရဲ့ဖောက်တယ်တွေကcredit card နဲ့လိုချင်တယ်လို့တောင်းဆိုတော့ ING ကမလုပ်ပေးနိုင်ဘူး no လို့ဖြေပါတယ်။ online pay ချိန်မှုနဲ့လိုချင်တယ်လို့တောင်းဆိုတော့လည်းအဖြေက no ပါပဲ။ဒေါ်လာတန်းနဲ့ချီရဲ့အကောင့်တွေဖြွင့်ခွင့်ပေးဖို့တောင်းဆိုတော့လည်းအဖြေက no ပါပဲ။ ING ဟာငွေသွင်းငွေထုတ်နိုင်နိုင်နည်းနည်းရှိစေဖို့အတွက်အများဆုံးအခွင့်ရှိတဲ့ငွေပမာဏကိုလည်းကန့်သတ်ထားပါသေးတယ်။စားသုံးသူတွေရဲ့တောင်းဆိုမှုကို no လို့ပြောပြီးဝန်ဆောင်မှုအနည်းဆုံးနဲ့စီးပွားရေးကိုနိုင်နိုင်နည်းနည်းလုပ်ခဲ့တာကြောင့် ING ဟာအမေရိကရဲ့ဖွံ့ဖြိုးမှုအလင်းမြန်ဆုံးဘဏ်တစ်ခုဖြစ်လာခဲ့ပါတယ်။နောက်ထပ်ဥပမာတစ်ခုကတော့အမေရိကရဲ့လေကြောင်းလိုင်းတစ်ခုဖြစ်တဲ့ Southwest Airlines မှာတခြားလေကြောင်းလိုင်းတွေမှာလေယာဉ်မော်ဒယ်မျိုးစုံရှိပေမဲ့ Southwest Airlines မှာတော့ Boeing 747အမျိုးအစားလေယာဉ်တစ်မျိုးတည်းသာရှိပါတယ်။လေယာဉ်တိုင်းကမော်ဒယ်တူတဲ့အတွက်လေယာဉ်ပြင်သူ၊လေယာဉ်မောင်းသူတွေနဲ့လေယာဉ်အပိုပစ္စည်းအလုံးကိုလေယာဉ်တိုင်းအတွက်သုံးလို့ရသွားပါတယ်။ဒါနဲ့မကဒီဘက်လေယာဉ်ကဆင်းလာတဲ့လေယာဉ်ဝန်ထမ်းတွေကလည်းဟိုဘက်လေယာဉ်ကိုချက်ချင်းတက်ပြီးအလုံးလုံးလို့ရတာကြောင့်လုပ်ငန်းအတွက်ကုန်ကြစရိတ်ထိမ့်သိမ့်စရိတ်တွေတက်တာသွားသလိုလုပ်ငန်းလဲပတ်ရတာလည်းပိုလွယ်ကူသွားပါတယ်။ဒါကြောင့်လည်းတခြားလေကြောင်းတွေအကြီးအကျယ်ရှုံးပေါ်တဲ့အချိန်မှာတော့သူတို့ကဆက်လက်ရှင်သန်နိုင်ခဲ့ကြတာပါ။ကိုယ့်ရဲ့ထုတ်ကုန်မှာအမျိုးအစားတွေလှုပ်ဆောင်ချက်တွေအများကြီးရှိမှစီးပွားရေးအောင်မြင်နိုင်တာမဟုတ်ပါဘူး။ဒရိုက်တာတွေဟာမလိုအပ်တဲ့ဇက်ဝင်ခန်းတွေကိုဖျက်တော့ပြီးကားကောင်းတကားဖြစ်အောင်လုပ်ကြရသလိုဂီတသမားတွေဟာလည်းတော်ရုံတန်ရုံသချင်းတွေကိုခြံထားခဲ့ပြီးအကောင်းဆုံးဖြစ်မဲ့သချင်းခွေတွေကိုဖန်တီးကြရပါတယ်။ စာရေးသူတွေဟာလည်းမလိုအပ်တဲ့စာသားတွေကိုဖျက်တောက်ပြီးစာအုပ်ကောင်းတုပ်ဖြစ်အောင်လုပ်ကြရတယ်လို့စာအုပ်ကောင်းတုပ်ဖြစ်ဖို့အတွက်မူလစာသားရဲ့တဝက်လောက်ထိဖျက်ပစ်ရတာမျိုးတွေလည်းရှိတတ်ပါတယ်မလိုအပ်တဲ့စာသားတွေကိုဖျောက်ပြီးကြစ်ကြစ်လစ်လစ်ဖြစ်သွားမှသာပိုကောင်းတဲ့စာအုပ်တွေဖြစ်လာကြတာပါအလားတူပဲစီးပွားရေးဈေးကွက်မှာလည်းရိုးရှင်းထီရောက်ပြီးတန်ဖိုးရှိတဲ့လုံဆောင်ချက်တွေကိုသာအာရုံစိုက်ရမှာဖြစ်ပြီး minimalism စိတ်ဓာတ်နဲ့နေရာတစ်ခုရယူနိုင်ပါတယ်လို့စာရေးသူတွေကအကြံပြုဖော်ပြထားပါတယ်အခန်းလေးအကျဉ်းယုံလုပ်ငန်းခွင့်ရင်ကျေးမှုရှေ့ခန်းတွေမှာ 37 sickness ရဲ့စီးပွားရေးနည်းပြဟာ marketing နည်းပြဟာနဲ့ဈေးကွက်နေရာရယူမှုနည်းပြဟာတွေကိုလေ့လာခဲ့ကြပြီးပါပြီအခုနောက်ဆုံးအနေနဲ့ 37 sickness ရဲ့လုပ်ငန်းခွင့်ရင်ကျေးမှု corporate culture အကြောင်းဆက်လက်ဖော်ပြသွားမှာဖြစ်ပါတယ်ကုမ္ပဏီရွယ်စားကြီးမားလာတဲ့အမျှကုမ္ပဏီရဲ့ထူးခြားတဲ့စံတန်မိုးတွေနဲ့ကိုကျင်းသိက္ခာတွေဟာလုပ်ငန်းခွင့်ရင်ကျေးမှုပုံစံတစ်ခုကိုပုံဖော်ပေးလာပါတယ်အဲ့ဒီလုပ်ငန်းခွင့်ရင်ကျေးမှုပုံစံဟာကုမ္ပဏီကိုနောက်ထပ်ဖွံ့ဖြိုးတိုးတက်အောင်မောင်းနှင်ပေးမဲ့တွန်းအားပါပဲနည်းနည်းပိုရှင်းအောင်ပြောရမယ်ဆိုရင်တော့လုပ်ငန်းခွင့်ရင်ကျေးမှု corporate culture ဆိုတာဟာကုမ္ပဏီရဲ့ထိတွေ့ဆန်မှုတွေအလုပ်လုပ်ကိုင်ပုံတွေစံတန်ဖိုးတွေနဲ့ပတ်သက်တဲ့ပုံလမ်းကြောင်းတစ်ခုလို့ပြောရမှာဖြစ်ပါတယ် 37 sickness ရဲ့ corporate culture ကတော့လိုအပ်ချက်အနည်းဆုံးနဲ့အကျဉ်းယုံလုပ်ကိုင်တဲ့ minimalism ရင်ကျေးမှုပါပဲ 37 sickness ဟာအလုပ်ချိန် working hoursစီမံခန့်ခွဲမှုတိစောက်ပုံ management structure နဲ့အစည်းအဝေးကျင်းပမှုဒလိ meeting culture တွေအားလုံးကိုအကျဉ်းယုံပြီးလိုအပ်ချက်အနည်းဆုံးဖြစ်အောင်လုပ်ကိုင်လေးရှိပါတယ်ပထမဆုံး 37 sickness ရဲ့အလုပ်ချိန်ကိုကြည့်ပါတခြားကုမ္ပဏီတွေမှာဆိုရင်အလုပ်သမားတယောက်ဟာမနက်စောစောထပြီးညမိုးချုံမှပြန်ရပါတယ်တခါတလေညတကောင်အထိအလုပ်လုပ်ပြီးရုံးမှာအိပ်ရတာမျိုးတွေတောင်ရှိတတ်ပါသေးတယ်ဒါပေမဲ့အလုတ်ကိုအလွန်အကျွံဆွဲလန်းနေသူတွေဟာအာယုံဆူဆိုင်နိုင်စွမ်းအားနည်းတယ်လို့အလုတ်လည်းတိတ်မတွင်ဘူးလို့ 37 sickness ကယူဆပါတယ်။ဒီလူတွေက overtime တွေဆင်းပြီးအလုတ်တွေအများကြီးမလုပ်မိရင်ကိုယ့်ကိုယ်ကိုအပြစ်ရှိတယ်လို့ခံစားနေကြရတဲ့လူတွေပါ။ 37 sickness မှာတော့အလုတ်ကိုအဲ့လောက်ထိအသေးအတန်ကြိုးစားရတဲ့လူတွေမလိုအပ်ပါဘူး။ 37 sickness ကအလုတ်လဲလုံဘဝကိုလည်းအတိတ်ပဲရှိရှိဖျက်ဆီးတတ်တဲ့သူတွေကိုသာတန်ဖိုးထားပါတယ်။ဒီလိုလူတွေကအလုံးလဲတေချာလုပ်တယ်လို့နားချိန်မှာလဲကောင်းကောင်းနားတက်ကြပါတယ်။ဒါကြောင့်လဲ 37 sickness ဟာဝန်ထမ်းအလုံးညနေ 9:00 နာရီဆိုရုံးစင်းခိုင်းပြီးနေရာဒီမှာဆိုရင်လဲတပတ်ကို၄ရက်ပဲလှုပ်စင်းခိုင်းပါတယ်။တီထောင်ကာစလုပ်ငန်းငယ်အများစုဟာသူတို့ရဲ့ဝန်ထမ်းတွေကိုတပတ်အလုံးချိန်နာရီ60ကနေနာရီ80အထိခိုင်းတက်ကြပါတယ်။တချို့နည်းပညာကုမ္ပဏီတွေဆိုရင်လဲရှေ့ဝန်ထမ်းတတုတ်ကိုခြေကုန်လက်ပန်းကြအောင်ခိုင်းပြီးနောက်တတုတ်လဲတာမျိုးတွေကိုပြုလုပ်တက်ကြပါတယ်။ဒါပေမဲ့ 37 sickness ရဲ့တီထောင်သူဂျေဆန်ကတော့ကျွန်တော်တို့ကရေရှည်ခံတဲ့စီးပွားရေးနဲ့အသေးအဖွဲကိုထိမ့်သိမ့်နိုင်ဖို့မျှော်လင့်တာကြောင့်ရေတိုပန်းနိုင်ကိုကြည့်ပြီးအဖွဲသားတွေကိုစိတ်တက်ကြအောင်မလုပ်ပါဘူးကျွန်တော်အဖွဲသားတွေကအယံတော်တဲ့လူတွေပါကျွန်တော်တို့ကိုအယံသဘောကျသလိုတို့အလုပ်ဝင်ပြီးမှကိုလည်းမလိုလားပါဘူးလို့ပြောခဲ့တာကိုတွေ့ရပါတယ်တကယ်လို့စာဖတ်သူက 37 sickness မှာအလုပ်လုပ်နေသူဆိုရင်ဒါမှမဟုတ်ဒီလိုခေါင်းဆောင်မျိုးရထားရဆိုရင်တော်တော်လေးကံကောင်းတယ်လို့ပြောရပါလိမ့်မယ်။အဖွဲ့အစည်းရဲ့တည်ဆောက်မှုပုံစံနဲ့ပတ်သက်လာရင်လေ 37 sickness ဟာစီမံခန့်ခွဲရေးအဖွဲ့ကိုတင်းငယ်နိုင်တဲ့မြတ်တင်းငယ်အောင်အတက်နိုင်ဆုံးထိမ့်သိမ်းထားလို့ရှိပါတယ်။သူတို့ကမန်နေဂျာတွေအများကြီးခန့်ပြီးလှုံ့ဆော်မောင်းနှင်နေရမျိုးမဟုတ်ပဲလက်အောက်ငယ်သားတွေစိတ်မစင်းရအောင်တတိထားကြပါတယ်။တကဘာလုံးနဲ့အလုပ်လုပ်နေရတဲ့ဒီနေ့ခေတ်မှာယာရူးကြီးငယ်ခွဲခြားပြီးအလုပ်လုပ်တာဟာအလုပ်မတွင်ပါဘူး။ယာရူးကြီးငယ်အစင်ပေါင်းများစွာခွဲခြားထားတဲ့စနစ်မျိုးမှာတရင်အချက်လက်စီစဉ်မှုနှေးကွေးတယ်လို့လုပ်ငန်းလဲပတ်မှုဟာလည်းထိရောက်မှုအားနဲ့တက်ပါတယ်။တခြားကုမ္ပဏီတွေမှာဆိုရင်တော်တဲ့လူတွေကိုအဖွဲ့ခေါင်းဆောင်ခန့်ပြီးအောက်ကလူတွေကိုညွှန်ကြားခိုင်းလို့ရှိကြပါတယ်။ 37 sickness မှာတော့ဘယ်အဖွဲ့မှမှအလုပ်တာဝန်တွေကိုအထက်ကတာဝန်ပေးခိုင်းစေနေတဲ့လူမရှိပါဘူး။သူတို့မှာ programmer တွေရှိပေမဲ့နည်းပညာအရာရှိချုပ် CTO ဆိုတဲ့ယာရုမရှိပါဘူးသူတို့မှာ designer တွေရှိပေမဲ့ဖန်တီးမှု director creative director ဆိုတဲ့ယာရုမျိုးမရှိသလိုသူတို့ရဲ့ customer support ဌာနမှာလည်းဌာနမှုမရှိပါဘူးနောက်ပြီး 37 sickness ဟာအလုပ်တာဝန်တွေကိုလည်းပုံသေးမထားပဲအလဲကျပြောင်းလဲတာဝန်ပေးလို့ရှိရာကြောင့်ဝန်ထမ်းအချင်းချင်းတယောက်တာဝန်ကိုတခြားတယောက်ကကိုချင်းစာနားလည်တတ်သွားသလိုမျှတမှုနဲ့ထိရောက်မှုပိုင်းတွေမှာလည်းတိုးတက်လာခဲ့တာကိုတွေ့ရပါတယ်။နောက်ဆုံးအချက်ကတော့အစည်းအဝေးကျင်းပမှုပုံစံမှာ 37 seconds ရဲ့တီထောင်သူဖြစ်တဲ့ Jason ကအစည်းအဝေးတွေဟာစားနဲ့တူတယ်လို့ဆိုပါတယ်။ဟင်းတစ်ခွက်မှာစားမပါလို့ဖြစ်ပေမဲ့စားများသွားရင်လည်းဟင်းကိုဖျက်ဆီးနိုင်ပါတယ်။ အလားတူပဲကုမ္ပဏီတစ်ခုမှာလည်းအစည်းအဝေးဆိုတာမလုပ်လို့တော့မရပါဘူး။ဇယားတွေကွန်ပျူတာ slide တွေနဲ့ grade တွေကအသုံးဝင်ဘူးလို့မဆိုလို့ပေမဲ့ကိုပြောချင်တဲ့အရာကိုလက်တွေ့ကျကျတကယ်ထိရောက်မှုရှိအောင်ပြောဆိုနိုင်ဖို့ကသာပိုအရေးကြီးပါတယ်။ဒါကြောင့် 37 sickness မှာတော့မလိုအပ်ဘဲအစည်းအဝေးမလုပ်သလိုလုပ်ရင်လည်းလူအ ਨੇ ဆုံးနဲ့လုပ်ပါတယ်။သူတို့ကအစည်းအဝေးပြုလုပ်ရခြင်းရဲ့အကြောင်းရင်းနဲ့ဘယ်ပြဿနာကိုဖြေရှင်းမယ်ဆိုတာတွေကိုလည်းအတိအကျသတ်မှတ်ထားပါတယ်။ 37 sickness မှာမလိုအပ်တဲ့လူတွေကိုအစည်းအဝေးခေါ်ယူလို့မရှိပါဘူး။ပြဿနာတစ်ခုခုဖြစ်ရင်လည်းအတက်နိုင်ဆုံးပြဿနာဖြစ်တဲ့နေရာမှာပဲတွေ့ဆုံကြ။အဖြေရှာကြမှာဖြစ်ပြီးအစည်းအဝေးခန်းထဲမှာမဖြစ်မနေတွေးဆဖို့မလိုအပ်ပါဘူးဒီလိုလုပ်လိုက်တဲ့အတွက်တကယ်ပြဿနာကိုရောပြဿနာဖြေရှင်းဖို့အတွက်စစ်မှန်တဲ့အပြောင်းလဲတွေကိုပါချက်ချင်းသတိပြုမိနိုင်စေပြီးဘယ်သူကဒီပြဿနာအတွက်တာဝန်ရှိတယ်ဘယ်သူကဒီပြဿနာကိုဖြေရှင်းမယ်ဆိုတာကိုလည်းတစ်ခါတည်းသတ်မှတ်ပြီးသားဖြစ်သွားစေပါတယ်ခြုံပြောရမယ်ဆိုရင်တော့အလုပ်ကိုအလွန်အကျွံဆွဲလန်းခြင်းကိုငြင်းဆန်ခြင်းရှုပ်ထွေးတဲ့အဖွဲအစည်းတည်ဆောက်မှုပုံစံတွေကိုရှောင်ရှားခြင်းငြင်းငွေပေါ်ရကောင်းတဲ့အစည်းအဝေးတွေကိုငင်းဆန်ခြင်းတို့ဟာ 37 sickness ရဲ့ money magazine လုပ်ငန်းခွင်ယဉ်ကျေးမှုဖြစ်တယ်လို့ပြောရမှာပဲဖြစ်ပါတယ်။ဤကုန်းချုပ်အနေနဲ့ပြောရမယ်ဆိုရင်တော့ rework ဆောင်ရဲ့အနှစ်ချုပ်မှတ်စုမှာလုပ်ငန်းတစ်ခုကိုအကျဉ်းဆုံးနဲ့ကုန်ကျစရိတ်အနည်းဆုံးဖြစ်အောင်ဘလို့လဲပတ်တင်ကြောင်းနဲ့ဒီလိုအကျဉ်းဆုံးလဲပတ်ခြင်းကြောင့်ရရှိလာမဲ့အကျိုးကျေးဇူးတွေကိုလေ့လာခဲ့ကြပြီးပါပြီ။လုပ်ငန်းကိုအကျဉ်းဆုံးဖြစ်အောင်ချုံတက်တာဟာလေစီဝိုင်းနီးပြူဟာတမျိုးဖြစ်တာကြောင့်ကုမ္ပဏီကိုမလိုအပ်ဘဲချဲ့ထွင်တာမလိုအပ်ဘဲဝန်ထမ်းခေါ်ယူတာမျိုးတွေကိုသတိထားတင်ကြောင်းဒီစာအုပ်မှာလေ့လာခဲ့ရမှာဖြစ်ပါတယ်ငွေမကုန်တဲ့မားကတ်တင်းနည်းလမ်းတွေကစတမာပြောသမျှအကုန်လိုက်လုပ်နေစရာမလိုကြောင်းတွေကိုလည်းဒီစာအုပ်မှာထူးထူးခြားခြားဖော်ပြထားပါတယ်ထုတ်ကုန်များတိုင်းဝန်ဆောင်မှုများတိုင်းအောင်မြင်တဲ့စီဝိုင်းလို့ပြောလို့မရတာကြောင့်ဝယ်သူတွေကို no လို့ပြောတင်ရင်ပြောရရမှာဖြစ်ပြီကိုယ့်ရဲ့စီးပွားရေးပုံစံကိုထိမ့်သိမ့်ထားတဲ့ကြောင်းလေ့လာခဲ့ရမှာဖြစ်ပါတယ်။လုပ်ငန်းခွင်ရဲ့အလုပ်ချိန်ကစလို့အစီအဝေးအစုံနေ့စဉ်လည်ပတ်နေတဲ့အရာတိုင်းမှာအကျဉ်းဆုံးအရှင်းဆုံးဖြစ်အောင်လှုပ်ဆောင်တင်ကြောင်းလေ့လာဖတ်ရှုရမှာဖြစ်ပါတယ်။ 37 sickness ဟာတမယိုးကျစီးပွားရေးထင်မြင်ယူဆချက်ပေါင်းများစွာကိုဖောက်ထွက်နိုင်ခဲ့ပြီးစုံဦးတီထွင်သမားတွေအတွက်အကောင်းဆုံးစံနမူနာတစ်ခုကိုလက်တွေ့ပြသခဲ့ပါတယ်။ 37 sickness ရဲ့အောင်မြင်မှုကလုပ်ငန်းတစ်ခုကိုစတင်ဖို့အတွက်စိတ်တက်ခွန်အားတွေရရှိစေသလိုအခက်အခဲတွေကိုတွေးကြောက်မနေအောင်လဲအားပေးနိုင်ပါလိမ့်မယ်။တကယ်လို့စာဖတ်သူအနေနဲ့စီးပွားရေးလုပ်ငန်းတစ်ခုစဖို့အိပ်မက်ရှိရဆိုရင် 37 sickness ရဲ့ minimalism လေပတ်မှုပုံစံကိုအသုံးပြုပြီးစုံဦးတီထွင်လန်းချောင်းကိုရေးရဲဝွန်ရှောက်လန်းလိုက်ပါလို့တိုက်တွန်းပြောကြရင် rework စာအုပ်ရဲ့အနှစ်ချုပ်မှတ်စုကိုဒီနေရာမှာပဲညီကုန်းထုတ်လိုက်ရပါတယ်ရှင်။စာရေးသူJason Fry နဲ့ David Hanmaya Hansen တို့ရေးသားထားတဲ့ Rework ဆိုတဲ့စာအုပ်လေးရဲ့နှစ်ချုပ်ကိုဒီမှာရရနာခွင့်ပြုပါရှင်။အားပေးကြတဲ့ပရိသတ်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။